ဒီကျမ်းမြောက်စစ်စင်ရေးထူကြမှုကိုကနေဒါနိုင်ငံရောက်တက်ကသူမှနိုင်ငံရေးအထူးပြုပါရဂူဘွဲ့ယူနေတဲ့ကြောင်းသားကိုထက်မင်းလွင်က
ဒီမှာအခုပေါ်လာတော့တောက်လျှောက်စစ်ကောင်စီဘက်အချမ်းကစိတ်ဓာတ်လည်းလျော့ပါလာတယ်လူသူအင်အားလည်းလျော့ပါလာတယ်တောက်လျှောက်တော်လှန်ရေးကလည်းတရိပ်ရိပ်နဲ့ဒီတက်တယ်လို့တက်လာတဲ့အခါမှာစစ်ကောင်စီဘက်ဘလောက်အားနည်းနေတယ်လဲဆိုတဲ့ဟာကိုလည်းမြင်လာလာတဲ့အတွက်ကြောင့်မို့လို့ဒီဘက်ကဒီမဟာမိတ်ကပြန်ပြီးတော့ PDF မဟာမိတ်အသွင်နဲ့ပေါ်ပေါက်လာတဲ့ဟာကဒါအလွန်ထူးခြားတဲ့အချက်ဖြစ်တယ်
ဒီပေါ် CDM လေတဲ့တစ်ချက်ကြီးဇေယျကလည်း
အရင်တော့ကကိုကန် MMD တို့တပွဲချင်းတိုက်ခဲ့တဲ့စစ်စီရင်နဲ့မတူတာကလက်ရှိမြန်မာပြည်မှာဒါစစ်အာဏာရှင်စစ်တပ်ကိုဆန့်ကျင်နေတဲ့အတော်အတိုင်းကာလဖြစ်နေပြီးတော့ပြည်သူလူထုအားလုံးကစစ်တပ်ကိုဆန့်ကျင်နေတာဖြစ်တဲ့အတွက်ညီနောင်သုံးဘွဲ့စစ်စီရင်ကိုအများအကုန်လုံးကထောက်ခံတယ်ပေါ့နော်ဒီအတွက်စိတ်တက်ခွန်အားအရာကိုအကုန်လုံးတတိယအချက်လက်ကစအကုန်ပံ့ပိုးမှုတွေအများကြီးသူတို့ရတယ်သူတို့ရဲ့တိုက်ရိုက်ခိုက်ရေးနဲ့စစ်စီလုံးလုံးနဲ့ဒီဘွားကြောက်ကြောက်တိုက်ခိုက်နေကြအောင်လေမျိုးတွေစခန်းတွေရုပ်ချက်ပိုင်းတွေအတွင်းအများကြီးတိတ်နိုင်နေပေါ့နော်
စကိုင်းဖိုရမ်ပြောခွင့်ရစာရေးဆရာကိုစိုးဝင်းစွေက
စစ်စင်ရေး2029စတဲ့အိတ်ဖွင့်ပေးစာမှာပါတဲ့စစ်ရေးဆိုင်ရာတိုက်တွန်းချက်တွေကလည်းပဲကျွန်တော်တို့ဒီစကိုင်းအညာကတော်နိုင်ရေးရဲဘော်တွေအတွက်တော့တော်တော်လေးလေ့လာအတူယူစရာတွေတွေ့ရပါလေဗျဒီခစ်သစ်ဒီဘက်ဒီမြန်မာသမိုင်းမှာတော့တိုင်းသားလက်နက်ကန်တွေတိုက်ပွဲဝင်တဲ့အဲမှာဒီလောက်ကြီးမားတဲ့အောင်မြင်မှုဒီလောက်ကြီးမားတဲ့အောက်ပွဲရလက်ရရှိတာကတော့ရှိမှာတော့မကြုံဘူးလို့တော့ပြောလို့ရမယ်
ဒီစစ်စင်ရဲ့စစ်ကောင်စီဘောတက်ရောက်နိုင်မှုကိုလည်းကိုထက်မင်းလွင်က
အစင်လာမှာလည်းပြောလို့ရှိပါတယ်ပြည်သူစိတ်ကိုပြည်သူနှလုံးကိုမသိမ်းကျုံနိုင်လို့ရှိရင်ဓာတ်နဲ့ထုံရင်ဓာတ်ကျုံမယ်လှမ်းနဲ့ထုံရင်လှမ်းခွေမယ်ဆိုတာအဲ့တော့လူမှုထောက်ခံမှုကတစ်နေ့ထက်တစ်နေ့ကြာဆင်းလာတယ်လူမှုကလုံးဝကိုမဆုံးမနစ်တဲ့စိတ်နဲ့ပြန်လဲခုခံမယ်တွန်းလှန်မယ်လို့ဆိုပြီးတဲ့အခါကျတော့ဖြစ်တဲ့အချိန်မှာဒီလူမျိုးစုတက်တဲ့အနေနဲ့ကြတော့လည်းပဲမလုပ်လို့မရတော့တဲ့အခြေအနေဒေသခံကိုလူမျိုးပေါ်မှာလာပြီးတော့ထိခိုက်နေတဲ့ဟာဒါအေးရခိုင်တပ်မတော်အနေနဲ့လည်းဒါပေါ်ဆောင်လာနိုင်တယ်ဆိုတာရခိုင်လူမှုကသူတို့စိတ်ဆန္ဒကဘလောက်ရှိမလဲဒီလူမျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒီဟာကိုလည်းအေးအေးထဲ့ကိုထဲ့တွားမယ်အခြေအနေမျိုးဆိုတဲ့အခါကျတော့အေးအေးကရခိုင်ဘက်မှာစစ်ပွဲပေါ်နိုင်မလားသုံးသပ်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီနာဆကအနေနဲ့ကတော့အခုတောက်လျှောက်ကိုပဲပေါ့နော်အာနာသိမ့်ပြီးကလေးကလူမှုပေါ်မှာစစ်ပွဲဟာအခုဒါပို့ပြီးတော့စစ်မျက်နှာကျယ်လာပြီးတဲ့အခါကျတော့စုပ်လဲစူစားလဲယူဆိုတဲ့အခြေအနေမျိုးဖြစ်နေတယ်ပေါ့နော်ဒီမှာစိတ်ဝင်စားဖို့ကောင်းတာကတော့ရှမ်းပြည်ထဲမှာရှိနေတဲ့ရှမ်းတပ်တွေဘာလို့မပါသေးလဲဆိုတဲ့မေးခွန်းကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းနေလို့ကျွန်တော်ထင်ပါတယ
်ဒီတက်ရောက်မှုအပေါ်တက်ချက်ကြီးဇေယျကလည်း
ဒီစစ်စင်ကြီးကြောင့်တက်ရောက်မှုကတော့တော်တော်ကြီးကိုကြီးမားတယ်ပေါ့နော်ဟိုတက်တွင်းမှာဆိုလဲတော်တော်ကိုဖျို့ဖျဲနဲ့တချို့ဆိုလို့ရှိရင်ဒါငါတို့ကတော့အပင်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေပြောကြတယ်ပေါ့နော်ဒီရှမ်းမြောက်စစ်စင်ပုံမှားတဲ့ flow တွေကိုကြည့်ပြီးတော့တော်တော်ကိုသူတို့ကြောက်နေတဲ့အနေအားရှိတယ်ဒီမင်္ဂလာတော်မှာဆိုလို့ရှိရင် drone နဲ့အကျဲခံမှာဆိုလို့တန်းစားတွေတူးနေပြီးခုကတော့ချင်းတွေတူးနေပြီးကောင်းတဲ့ဒေဂျင်းတွေအများစုကိုနေပြီးတော့နဲ့ရှမ်းတဲ့ဒီလာကိုပို့ထားတယ်ပေါ့နော
်ကိုစိုးဝင်းစွေကပါရှေ့ဆက်ဖြစ်လာနေတာကိုအခုလို့ဆိုပါတယ
်ကျွန်တော်ဒီစကားအညာမှာဒါကောလင်းမြို့မြို့သိမ်းတိုက်ပွဲဆင်နွှဲတဲ့နေရာမှာလေ3-4ရက်ပေါ့ဗျာဒီမြို့ကိုဝိုင်းပတ်ပြီးတော့ဒီပိတ်ဆို့တိုက်ခိုက်နေတဲ့အချိန်မှာဘာမှသူတို့ပြင်ဆင်နိုင်တာမရှိဘူးအနည်းလက်ဆုံးပင်လယ်ဘူးလိုပါတော့ဝင်းတိုလိုထုံမြို့တွေကနေလေဒီမြို့ကျသွားတဲ့အချိန်မှာလာပြီးစစ်ကူမပေးနိုင်ဘူးဗျာဒါတနိုင်ငံလုံးသူတို့တက်ဖြန့်ပြီးတော့လုံနေရတဲ့အချိန်မှာတုံ့ပြန်နိုင်စွမ်းနေကြာသင်သွားပြီဆိုတာကိုတော့တွေ့ရတယ
်ဒီစစ်စင်ရေးသုံးသက်ချက်ပေါ်စစ်ကောင်စီပြောခွင့်ရကိုမေးမြန်းခဲ့ပေမဲ့ဆက်တယ်လို့မရခဲ့ပါဘူးခင်ဗျ